Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရဲ့2025ခုနှစ်ဖေဖော်ဝါရီလ3ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတည်းကထုတ်လွှင့်နေပါပြီ။မနက်6နာရီနဲ့6နာရီခွဲထိအစီအစဉ်တွေကို line တိုမီတာ25 30နဲ့40ရောကနေဖမ်းယူနားဆင်နိုင်ပြီးတော့ကြံ9နာရီထိအစီအစဉ်တွေကိုတော့လူလူမိတ်ဆွေနဲ့ VOA ရဲ့အင်တာနက်ဆက်မျက်နှာ Facebook, YouTube နဲ့ Jerusalem ကနေလည်းကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်မအနောင်လောပါ။
ကုန်သွယ်ဖက်တီအပေါ်သွင်းကုန်ခွန်တိုးကောက်တာကြောင့်အမေရိကန်ပြည်သူတွေစီးပွားရေးအရထိခိုက်နိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။ပနားမတူးမြောင်းကိုအသုံးပြုရေးအမေရိကန်အနေနဲ့လိုအပ်သလိုအရေးယူဆောင်ရွက်လာရနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပနားမခေါင်းဆောင်တွေကိုပြောဆိုလိုက်ပါတယ်။ယူကရိန်းစစ်ပွဲအရေးနှစ်ဖက်လုံးကလျှော့ချဖို့အမေရိကန်သမ္မတရဲ့ယူကရိန်းဆိုင်ရာအထူးတန်တမန်ကတိုက်တွန်းပါတယ်။
ကရင်အမျိုးသားအစီအယုံထိန်းချုပ်နယ်မြေထက်ကမဲပလစ်ခန်းကိုပူပေါင်းတပ်တွေသိမ်းပိုက်လိုက်တဲ့တဲ့တင်တမနာဒိုနယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအကျိုးသက်ရောက်မှုတွေကိုကြားအမေမအင်ဂျင်နီယာရဲ့ဒီမိုကရေစီရာဆွေးနွေးခန်းစစ်ကောင်စီဘက်ကအရှိန်မြင့်လိချောင်းတိုက်ခိုက်မှုတွေကိုစူးစီးတင်ပြထားတဲ့ ISP မြန်မာရဲ့မြင်ကွင်းချက်မဆုမြန်မာပြည်မှာပေးစာနဲ့ထူးခြားဆန်းများတဲ့တင်များဆက်တဲ့အပစင်အစီအစဉ်တွေကိုလည်းဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့နောက်ဆုံးရတဲ့တင်တွေကိုဦးတင်မောင်တန်းပြောပြပေးပါရှင်။
ကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံတွေရဲ့တင်းတင်းကိုတွေပေါ်အခွန်တိုးချလိုက်တာမျိုးဖြစ်ပေါ်လာတဲ့ကိုယ်တိုင်စစ်ကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့ထိခိုက်တာတချို့တော့ရှိလိုက်ပဲလို့အမေရိကန်သမ္မတကတင်းကိုတွေနေ့မှာပြောလိုက်ပါတယ်။အနာခံစရာရှိလာပါမလား။ရှိလဲရှိနိုင်ပါတယ်။မရှိလဲမရှိနိုင်ပါဘူး။ဒါပေမဲ့မဟာအမေရိကန်တဖန်ပြန်ဖြစ်အောင်ကျွန်တော်တို့လုပ်ကြရပါလိမ့်မယ်။အနာခံရတာထိုက်တန်ပါလိမ့်မယ်လို့သမ္မတထရမ့်ကသူ့ရဲ့လူမှုစာမျက်နှာမှာရေးသားလိုက်တာပါ။သူရဲ့လူမှုစာမျက်နှာမှာကနေဒါနိုင်ငံကိုလည်းအဓိကထားရေးထားတာတွေ့ရပါတယ်။အမေရိကန်ပြည်တော်စုတိုင်ကုန်သွယ်ရေးမှာပုံငွေရနေတာမရှိရင်ကနေဒါနိုင်ငံရဲ့တည်ရှိမှုအဆုံးသတ်သွားလိုက်ပဲလို့လည်းသူကပြောလိုက်ပါတယ်။ဒါကြောင့်မို့ကနေဒါဟာကျွန်တော်တို့ရဲ့52ပြည်နယ်မြောက်ပြည်နယ်ဖြစ်လာတဲ့မှာလည်းအခွန်ပိုပြီးနေမယ်။ကနေဒါပြည်သူတွေအတွက်ပိုကောင်းတဲ့စစ်တပ်အကာအကွယ်ရမယ်။တင်သွင်းကုန်အခွန်လည်းမရှိတော့ဘူးလို့ထရမ့်ကရေးထားပါတယ်။ကနေဒါပြည်သူတွေအုံနောက်ချောင်းနေပါတယ်လို့အမေရိကန်နိုင်ငံဆိုင်ရာကနေဒါသမ္မတကြီးခရစ်စတန်ဟီလ်မန်ကတော့ပြောပါတယ်။အမေရိကန်နဲ့အိန္ဒိယအရင်းအနှီးဆုံးမိတ်ဆွေမဟာမိတ်ဖြစ်ကနေဒီယန်တွေကသူတို့ကိုသူတို့နားတယ်ထားကြတာပါလို့သမ္မတကြီးကဆိုပါတယ်။တရုတ်နိုင်ငံကပနားမတူးမြောင်းကိုထိတ်ချုပ်တိုင်းအောင်လက်ခံနိုင်ဖို့မရှိဩစာပေးနေတာကြောင့်အမေရိကန်အနေနဲ့အရေးယူဆောင်ရွက်ဖို့ဖြစ်လာနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမာကို ရူဘီယိုကပနားမခေါင်းဆောင်တွေကိုတင်းငွေတွေကပြောလိုက်ပါတယ်။ပနမတပရာဟိုဆေရောဘူလီနိုနဲ့နိုင်ငံရေးဝန်ကြီးဇာဗီယာမာတီနက်စ်အချာတို့နဲ့ပနမစီးတီးမှာတွေ့ဆုံခဲ့ရမှာအခုလိုပြောခဲ့တာပါပနမတူးမြောင်းကိုစီမံခန့်ခွဲရမှာတရုတ်ကွန်မြူနစ်ပါတီကဩဇာပေးထိန်းချုပ်နေတဲ့လက်ရှိအနေအထားကချိန်ချောက်မှုတရားဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကနဦးဆုံးဖြတ်ထားကြရူဘီယိုကပြောကြားခဲ့တယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်82ကီလိုမီတာရှိတဲ့တူးမြောင်းအပေါ်တရုတ်ကမလျော်မကန်ဘာဩဇာပေးနေပြီအမေရိကန်ကဘလို့အရေးယူဆောင်ရွက်မယ်ဆိုတာကိုတော့အမေရိကန်နိုင်ငံသားဝန်ကြီးဌာနကြေညာချက်မှာပြောမှထားတယ်လို့ပဲရူဘီယိုရဲ့သုံးသပ်ချက်ပေါ်ပနားမသမ္မတမူရီနိုကဘာတုတ်ပြန်ခဲ့တယ်ဆိုတာကိုလည်းဖော်ပြပထားပါဘူးပနားမထိတ်ချုပ်ရေးအကြောင်းအမေရိကန်နိုင်ငံသားဝန်ကြီးနဲ့မဆွေးနွေးဘူးလို့ပနားမသမ္မတမူရီနိုကသတင်းတောက်တွေကိုကြာတာပရိနေတုန်းကတော့ပြောခဲ့ပါတယ်လက်ရှိစစ်ကိုအောင်မြင်စွာဆွေးနွေးညှိနှိုင်းနိုင်ဖို့ဆိုရင်ယူကရိန်းနဲ့ရုရှားတို့အလျှော့ပေးကြပါလိမ့်မယ်လို့အမေရိကန်သမ္မတထရမ့်ရဲ့ယူကရိန်းသံတမန်ကတင်းငွေတွေကပြောလိုက်ပါတယ်။နှစ်ဖက်လုံးကနည်းနည်းလျှော့ကြရလိမ့်မယ်လို့ယူကရိန်းကိုတွားရောက်ပြီးမကြာခင်ကပြန်လာတဲ့ဒုတိယဗိုလ်ချုပ်ကြီးကိတ်ဂယ်လော့ကFox News ရုပ်မြင်သံကြားအင်တာဗျူးမှာပြောခဲ့တာပါ။ယူကရိန်းသမ္မတဗိုလ်လိုဒီမာဇယ်လန်စကီကမြေနဲ့ပတ်သက်တဲ့သူ့ရဲ့ရည်တည်ချက်ကိုလျှော့ပေးမယ်လို့ပြသခဲ့ပြီးဖြစ်ပါတယ်လို့ဂယ်လော့ကဆိုပါတယ်။ရုရှားသမ္မတပူတင်ကသူ့ရည်တည်ချက်ကိုလျှော့ပေးရပါလိမ့်မယ်လို့သမ္မတသူကပြောပါတယ်။အမေရိကန်သမ္မတထရမ့်ကစစ်ပွဲကိုဆုံးသတ်စေချင်ပြီလို့သူကဆိုပါတယ်။တခုခုဖြစ်လာအောင်တကယ်လုပ်နိုင်မယ်လို့အလွန်ကိုသူယုံကြည်တဲ့အကြောင်းနဲ့အထူးတန်တမာကဲလော့က Fox News ကိုပြောပါတယ်။ဘလောက်ကြာအောင်လဲမေးတဲ့အခါမှာတော့လချီတော့ကြာပါဦးမယ်။နှစ်မချီပါဘူးလို့သူကဆိုပါတယ်။ယူကရိန်းသမ္မတဇလန်စကီကညှိနှိုင်းမှုအစင်သစ်ဖြစ်နေပြီးရုရှားပေါ်ပုံပြီးပိတ်ဆို့အရေးယူမယ်လို့ထရမ့်ကဇန်နဝါရီ20ရက်နေ့မှာတက်လာကြတဲ့ကပြောခဲ့တာပါ။ရွေးကောက်ပွဲမလုပ်လို့သမ္မတဇယ်လန်စကီကတရားမဝင်တာကြောင့်သူနဲ့မဆွေးနွေးဘူးလို့ရုရှားသမ္မတပူတင်ကလည်းပြောထားပါတယ်။
န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင်။
တနင်္လာနေ့မနက်ခင်းသတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်။ကျွင်းချန် IS အုပ်စုတွေကိုတိုက်ဖို့တူရကီ၊ဆီးရီးယား၊အီရတ်နဲ့ဂျော်ဒန်နိုင်ငံတို့နဲ့အတူလက်တွဲကြမယ်လို့တူရကီနိုင်ငံရုံးဝန်ကြီးကကြေညာလိုက်ပါတယ်။အဒီလိုလောက်ကြမှာမဟုတ်အမေရိကန်အနေနဲ့ဆီးရီးယားရှိကတ်စစ်သွေးကြွတွေနဲ့အဆက်ဖြတ်နိုင်ပါလိမ့်မယ်လို့လည်းတူရကီနိုင်ငံရုံးဝန်ကြီးဟာကန်ဖီဒန်ကတနင်္လာနေ့ကပြောလိုက်ပါတယ်။ IS အကြမ်းသားတွေကိုဆီးရီးယားအစိုးရအစ်စ်ကတာဝန်ယူမယ်လို့ကာတာနိုင်ငံဒိုဟာမြို့မှာကဒါဝင်းကြီးချုပ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်သနီနဲ့အတူသတင်းစာရှင်းလင်းပွဲလုပ်ရမှာဖီဒန်ကခုလိုပြောခဲ့တာဖြစ်ပါတယ်။ကတ်တဘုံတွေပေါ်ထောက်ခံနေတာကိုအမေရိကန်သမ္မတထရမ့်အနေနဲ့တူရကီကရက်စေချင်တာပါ။အမေရိကန်ကပြည်သူ့ကာကွယ်ရေးယူနစ် YPG ကိုထောက်ခံတာဖြစ်ပေမဲ့ YPG ကအကြမ်းဖက်အုပ်စုလိုတူရကီကသတ်မှတ်ထားတဲ့ကတ်လက်နက်ကိုင်အဖွဲ့တစ်ဖွဲ့နဲ့ဆက်နေတာမို့နိုင်ငံရေးဝန်ကြီးဖီဒန်ကအခုလိုပြောတာလည်းဖြစ်ပါတယ်။ဒီလက်နက်ကိုင်တပ်ဖွဲ့တွေကတူရကီအစိုးရကိုဆန့်ကျင်နေတဲ့ကတ်အလုံးပါပါတီ PKK နဲ့ချိတ်ဆက်မှုတွေရှိနေတယ်လို့လည်းတူရကီကပြောပါတယ်။ဆီးရီးယားမြောက်ပိုင်းမှာအမေရိကန်တပ်သား2000လက်ရှိအနေထားမှာရှိနေပြီးပထမသတ္တန်းတုန်းကတော့အမေရိကန်တပ်တွေကိုရုတ်သိမ်းမယ်လို့ထရမ့်ကပြောခဲ့ပူပါတယ်။ဂျာမနီနိုင်ငံမှာ Conservative Party ကလက်ရာဇွန်ပါတီနဲ့စပြီးပူးပေါင်းလိုက်တယ်လို့ယူဆတာကြောင့်ဘာလင်းမြို့မှာတတင်းကနေနေကလူပေါင်း 36,000 ကျော်ဆန္ဒပြခဲ့ကြတယ်လို့ရဲကပြောပါတယ်။စီယုံလှရှားသူတွေကတော့ 2,000 ကျော်တယ်လို့ဆိုပါတယ်။ဒုတိယကွာစစ်ပြီးကြတဲ့ကလက်ရာဇွန်သမားတွေနဲ့အလုပ်အတူမလုပ်ဘူးဆိုတဲ့နားလည်ချက်ကိုခရစ်ယာန်ဒီမိုကရက်ယူနီယံ CDU ကချိုးဖောက်ခဲ့တယ်လို့ဆန္ဒပြသူတွေကရှုတ်ချလိုက်ကြပါတယ်။ဆန္ဒပြသူတွေဟာဂျာမနီလွှတ်တော်ရှိကနေ CDU ပါတီရုံးချုပ်ကိုကြီးတက်ဆန္ဒပြခဲ့ကြတာပါ။စနေနေ့အထိဟမ်ဘတ်လစ်လက်ပ်ဇစ်ကိုလုံးစတူဂတ်မြို့တွေမှာစုစုပေါင်းလူပေါင်း 23,000 ကျော်ဆန္ဒပြခဲ့ကြတယ်လို့ AIT သတင်းတွေမှာဖော်ပြပါတယ်။ CDU ပါတီကလက်ရှိအတိုက်ခံပါတီဖြစ်ပြီးလူဝေမှုကြီးကြပ်ရေးဥပဒေကြောင့်လွတ်တော်မှာအတည်ပြုနိုင်ဖို့အတွက်လက်ရာဇွန်ပါတီ Alternative for Germany AFD ပါတီနဲ့ပြီးခဲ့တဲ့အပတ်ကအလုပ်တူလုပ်ခွဲကြတာကြောင့်ဆန္ဒပြသူတွေကဒေါသထွက်ခဲ့ကြတာပါ။ရွှေပြောင်းဝေရောက်လာမဲ့သူတွေကိုပို့ပြီးကန့်သတ်မဲ့အဲ့ဒီဥပဒေကိုတောက်ကြနေတုန်းကတော့အတည်မပြုနိုင်ခဲ့ကြပါဘူး။လက်ရဆုံးပါတီ AFD ကိုအားထားတာအမှားဖြစ်တယ်လို့ရခိုင်ငွေကြီးချုပ်နဲ့ CDU ပါတီရဲ့ခေါင်းဆောင်ဟောင်း Angela Merkel ကတော့ဝေဖန်လိုက်ပါတယ်။ပထဝီနေထားပြဂျိုထုတလုံးကို H3 ဒုံးမြန် rocket နဲ့ Germany ဂျပန်နိုင်ငံကအောင်အမြင်မြင်လွတ်တင်လိုက်တယ်လို့ဂျပန်အကသဌာနကတနင်္ဂနွေနေ့မှာကြေညာပါတယ်။ဂျပန်နိုင်ငံရဲ့အနောက်တောင်ဘက်ကျွန်းမှာရှိတဲ့ဒါနီကရှိမအကသစခန်းကနေပြီးတော့H3 rocket mission PK6 ဂျိုရူကိုတဲဆောင်သွားခဲ့တယ်လို့အာကာသဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။နပတ်တွင်မှပြပတ်ဂျိုရူပတ်လန်းကိုရောက်ဖို့မျှော်လင့်ထားတယ်လို့လည်းတာဝန်ရှိသူတွေကဆိုကြပါတယ်။ဒေတာတွေတော်လာရေးအတွက်ပထဝီအနေထားပြဂျိုရူကိုရက်မှာအခုဂျိုရူဟာဂျပန်ရဲ့၅လုံးမြောက်ဂျိုရူဖြစ်ပါတယ်။ Mission PK6 ကပေးပို့တဲ့အချက်ပြချက်တွေဟာ American GPS အတွက်ဖြည့်ပဲဖြစ်ပြီး smartphone model ကရေချောင်းတော်လာရေးနဲ့ drone တွေတော်လာရေးအတွက်အသုံးချမှာဖြစ်ပါတယ်။ဂျပန်နိုင်ငံကဂျိုရူခုနှလုံးကိုရက်ဆက်တွေကိုမျှော်မှန်းထားပြီး2026မတ်လမတိုင်မီမှာနောက်ထပ်ဂျိုရူနှလုံးကိုလွတ်တင်မှုစီစဉ်ထားပါတယ်။ဒီစနစ်ကြောင့်အမေရိကန်ပါဝင်နိုင်ငံသားဂျိုရူစစ်တွေကိုအားထားစရာမလိုတော့ဘဲဂျပန်နိုင်ငံဟာပထဝီအနေထားကိုပြသရမှာပိုပြီးတိကျအားကောင်းလာမယ်လို့သိပ္ပံနဲ့နည်းပညာဝန်ကြီးဌာနကပြောကြားပါတယ
်ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်းတင်ပြသွားတာပါရှင်ခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြည့်ရှုနားဆင်ရအောင်ပါကရင်မျိုးသားအစီယုံတက်မဟာတစ်ထိန်ချုပ်နယ်မြေဤလင်းမြို့နယ်အခြေဆိုင်စစ်ကောင်စီရဲ့မဲပလီစခန်းကိုဖယ်ပြိုင်လက်တရနေ့မနက်မှာအပြစ်သက်တိုက်ခိုက်သိမ်းပိုင်နိုင်ခဲ့တယ်လို့ KNLA PDF စတဲ့ပူပေါင်းတပ်တွေဖက်ကပြောပါတယ်တိုက်ခိုက်သိမ်းပိုင်မှုအတွင်ပုံမှုအဆင့်ပါဝင်73ပါ20ကျော်ဖမ်းဆီးရမယ်လို့လည်းပြောပါတယ်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
ကရင်မျိုးသားစီယုံတက်မတစ်ထိန်းချုပ်နယ်မြေဘီလင်းမြို့နယ်ခြေဆိုင်စစ်ကောင်စီရဲ့မက်ပလီစခန်းကိုဖေဖော်ဝါရီလ၁ရက်နေ့မနက်ပိုင်းမှာ အပိသက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးဘုံမှုအဆင့်ရှိသူအပါအဝင်စစ်သုံးပတ်20ကျော်ဖမ်းဆီးရမိကြောင်း KNU ဘက်ကပြောပါတယ်ဒီတိုက်ပွဲကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့အတူ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနေမြေကန်ပြည်သူ့ကာကွယ်ရေးအဖွဲ့တွေ BPLA အဖွဲ့တွေ FFD ဒရုန်းတပ်ဖွဲ့တွေစုပေါင်းပြီးတိုက်ခိုက်သိမ်းယူခဲ့တာဖြစ်တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုအင်းမင်းထွန်းက VOA ကိုပြောပါတယ
်တရက်နှစ်မှာပေါ့နော်တရက်နှစ်မှာအပိသက်သိမ်းနေဒါပေမဲ့ဟိုလက်ရှိမှာတော့ကျွန်တော်တို့အပိသက်တစ်ခါရင်ရောအလုံးစုံပြင်လို့နိုင်ပါပြီ။ဒါပေမဲ့တည်ရင်မှုနဲ့ပြူဟာမှုကတော့အဲကျွန်တော်တို့ဆက်ပြီးတော့သူတို့ဟိုနည်းနည်းတော့ပေါ့နော်ချိန်မုံနေတော့ဖြစ်နေတာ။အဲစုစုပေါင်းစစ်တုပ်ပန်လောလောဆယ်မှာတော့ဟို20ကျော်ပါလေဗျာဟုတ်။အဲတည်ရင်မှုတို့ကတော့လောလောဆယ်မှာတနည်းအားမှာကိုနေတူအဲ့ဒါကိုကျွန်တော်တို့လိုက်လိုက်ချိန်မုံနေပါလေဟုတ
်။ဒီစခန်းဟာ KNU တက်မ3ခုကြားမှာရှိပြီးဒီတက်မဟာတွေကိုချိန်မုံရမှာလဲအေးပါနေတယ်လို့ဒီစခန်းကိုတင်လိုက်နိုင်တဲ့အတွက်လဲစစ်ကောင်စီဘက်ကနောက်ထပ်စခန်းတွေထောက်ပို့နိုင်ဖို့နဲ့ထိန်းချုပ်နိုင်ဖို့ခက်သွားနိုင်တယ်လို့လဲဆိုပါတယ်
။ဒီစခန်းကတော့ပြည်လင်းပြောတော့တက်မ1ရက်တက်မ9ရက်တက်မ3ရက်ကိုခင်းနူတက်မ1တက်မ9တက်မ3ပေါ့နော်အဲ့3ခုကြားထဲမှာနေပြီးတော့အရန်ကိုရေးကြည့်တဲ့နေရာတစ်ခုဖြစ်တယ်လို့ပြီးတော့ကျွန်တော်ဖားပုံကိုဖားပုံမြို့ကိုထောက်ထားတဲ့ဒီအထောက်ဒီဟာတစ်ခုလည်းဖြစ်တယ်ပေါ့နော်ဟုတ်ဟုတ်ကဲ့ပါပပုံပြရတော့လည်းအရေးပါပါတယ်ဟုတ်အင်းအားကတော့ဟိုနေမော်နော်တရားဆွဆုံးလေးပါရှိပါတယ်ဟုတ်တရားဆွဆုံးလို့အခုတော့မရှိတော့ဘူးဟုတ
်ပထုံဘီလင်းတလျှောက်မှာစစ်ကောင်စီဘက်ကတပ်စခန်း30ခုထက်မနည်းကျန်နေသေးတယ်လို့ KNL PDF စတဲ့ပူးပေါင်းတပ်တွေဘက်ကတော့မက်ပလီဘျူဟာပါဝင်အရေးပါတဲ့တပ်စခန်းတချို့ကိုတော့ဆက်အနာသိမ်းပြီး၄နှစ်အတွင်းမှာသိမ်းပိုက်နိုင်ခဲ့တယ်လို့လည်းဆိုပါတယ်
ဘိုးဆက်စချင်းမှာတော့ကျွန်တော်တို့ကျပောင်းစိတ်ရွာစခန်းပေါ့နော်ပြီးနောက်တစ်ခုကစီကုန်းပေါ့နောက်တော့လက်ဆော့လော့စခန်းပေါ့ပြီးတော့အခုနောက်ဆုံးတပြူဟာပေါ့နော်ပြူဟာမှာတော့ဒီနေရာမှာတပြူဟာကြီးကိုပိတ်လိုက်တာပေါ့ပြီးတော့လက်ကုံမျိုးပေါ့လက်ကုံမျိုးပြီးမှပဲကျွန်တော်တို့ဟိုဒီမက်ပလီပြူဟာပေါ့နော
်မက်ပလီစခန်းကျသွားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးမက်ပလီစခန်းမှာစစ်ကောင်စီရဲ့ချေမြန်တပ်ရင်းခမရ405အခြေချတပ်ဆွဲထားပြီးတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေလေကြောင်းပစ်ကူတွေနဲ့ပစ်ခတ်မှုတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင်းဒေသခံ 2,000 ကျော်ကတော့ဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။အထူးကိစ္စဆုံးစည်းရင်းနဲ့စစ်လက်နက်ပစ္စည်းသိမ်းဆည်းရမိတာတွေနဲ့ပတ်သက်လို့တော့ပူးပေါင်းတပ်တွေဘက်ကနယ်မြေရှင်းလင်းရေးပြီးမှသာသတင်းအစည်းအကြထုတ်ပြန်သွားမယ်လို့ပဲပြောဆိုထားပါတယ်ရှင်။
ခုတော့ရုရှားယူကရိန်းစစ်ပွဲနဲ့အမေရိကန်အစိုးရတည်ရဲ့အခမ်းအနားကိုကြည့်ရအောင်ပါအမေရိကန်သမ္မတဒိုနယ်ထရမ့်အစိုးရကရုရှားနဲ့ယူကရိန်းနှစ်ဖက်စလုံးကိုစစ်ဆင်ရေးစပွဲကိုခေါ်ဖို့ကြိုးပမ်းနေပေမဲ့ရုရှားတပ်တွေဟာယူကရိန်းမှာဆက်ပြီးတော့တိုက်ခိုက်နေပါတယ်ယူကရိန်းကငြိမ်းချမ်းရေးအတွက်အဆင်သင့်ရှိတယ်ဆိုပေမဲ့ရုရှားကတော့ဒီစစ်ပွဲကိုရပ်ဖို့အတွက်လှုံ့ဆော်တာမရှိသေးဘူးလို့လှိလာသူတွေကသုံးသပ်ပါတယ်ဖရီကာရိုမာရာကွီနာမော်စကိုမြို့ကနေတည်င်းပေးဖို့ထားတာကိုတော့ကိုငြိမ်းချမ်းပြောပြထားပါတယ်
ဇန်နဝါရီလ20ရက်နေ့မှာအမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရန့်ကြမ်းကြိမ်တဲ့အခါရုရှားသမ္မတဗလာဒီမီယာပူတင်ကအလင်းအမြန်ပဲဂုံးပြူစကားပြောခဲ့တာကြောင့်လူအများကြီးကဒါကိုယူကရိန်းမှာငြိမ်းချမ်းရေးရဖို့ခွင့်လန်းပဲလို့ထင်ခဲ့ကြပါတယ်။ဒါပေမဲ့လည်းရုရှားတပ်တွေဟာယူကရိန်းမှာဆက်လက်တိုက်ခိုက်နေချိန်မှာတော့ယူကရိန်းဟာညှိနှိုင်းကျင်သူမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကစွပ်စွဲပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီမှလည်းတရားဝင်ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ထိုးခွင့်မရှိဘူးလို့ပူတင်ကဆွဆွဲထားပါတယ
်။မသိမျက်မဆိုညှိနှိုင်းလို့ရပါတယ်။ဒါပေမဲ့ဇလန်စကီကတော့တရားမဝင်တဲ့အတွက်လက်မှတ်ထိုးခွင့်မရှိပါဘူး
။ဇလန်စကီရဲ့သမ္မတတပ်တန်းကမနစ်ကကုံဆုံးသွားခဲ့ပေမဲ့ရုရှားကျူးကျော်ချိန်ကကြီးညာခဲ့တဲ့စစ်အုပ်ချုပ်ရေးနဲ့သူကဆက်လက်အုပ်ချုပ်နေတာပါ။အဲ့ဒီအတွက်ဇလန်စကီဟာတရားမဝင်အုပ်ချုပ်သူပဲလို့ပူတင်ကပြောဆိုထားပြီးဒီလိုပြောဆိုတာဟာငြိမ်းချမ်းရေးမဆွေးနွေးခြင်းလို့ပဲလို့ယူကရိန်းခေါင်းဆောင်တွေကပြောထားပါဗျ။ပူတင်ဘက်ကလည်းညှိနှိုင်းဖို့လောစရာမလိုတဲ့အကြောင်းပြချက်တွေအများကြီးရှိတယ်လို့ရန်ဆမ်မီလာလိုလေးလာသူတွေကပြောပါဗျ။
One of the big reasons is
အဓိကအကြောင်းရင်းကြီးတစ်ခုကရုရှားကစစ်မြေပြင်မှာနိုင်နေတာပါ။ပူတင်နဲ့သူ့ဗိုလ်ချုပ်တွေကအဲ့ဒီမြေပြင်တိုက်ပွဲအနိုင်ရမှုတွေကနေနောက်ဆုံးမှသူတို့အကျိုးရှိမယ်ဆိုတာသိပါတယ်
။ဂျိုးဘိုင်ဒန်နဲ့နှိုင်းရှင်ရင်သမ္မတထရန့်ကယူကရိန်းကာကွယ်ရေးအတွက်တိတ်မပေးချင်တာကလည်းနောက်ထပ်အကြောင်းတစ်ခုဖြစ်ပါတယ်။ထရမ့်ကသူ့သမ္မတတပ်တန်းပထမဦးဆုံးရက်တရအတွင်းမှာစစ်ပွဲကိုရပ်ဖို့တောင်းဆိုထားတာကြောင့်မော်စကိုနဲ့ဝါရှင်တန်အကြားစပြီးဆက်သွယ်ကြဖို့ခေါင်းဆောင်တွေအကြားဆန္ဒရှိနေကြပါတယ်။ပူတင်ဘက်ကလည်းညှိနှိုင်းရေးမှုတွေစတင်ခံထားဖို့အစဉ်သင့်ပဲလို့ပြောထားပါတယ်။စစ်ပွဲကြောင့်ထိခိုက်သေးကြရသူထောင်ပေါင်းချီရှိလာတဲ့အချိန်မှာရုရှားရဲ့စီးပွားရေးကလည်းပိတ်ဆို့ဒဏ်ခတ်မှုတွေကြောင့်ကြက်တဲနေရပါတယ်။အဲ့ဒီအတွက်ရုရှားအများစုကစစ်ပွဲကိုရက်စီခြင်းပါတယ်။ ဒါပေမဲ့လည်းယူကရိန်းအနေနဲ့နေတိုးအဖွဲ့ကိုဝင်လို့မရဘူးဆိုတော့ရုရှားရဲ့ရည်တည်ချက်ကိုလည်းအလျှော့မပေးသေးဘူးလို့အန်တန်ဘာဘရာရှင်လို့လေးလာသူတွေကပြောပါတယ
်
ရုရှားအတွက်အဓိကကနေတိုးအဖွဲ့ထဲမှာယူကရိန်းကိုဘယ်လိုပုံစံနဲ့မှလက်မခံဖို့ပါနောက်ပြီးနောက်နိုင်ငံတွေကစီးရဲကူညီတွေယူကရိန်းမရဖို့ပါ
မော်စကိုမြို့ကန်တွေကြားမှာတော့အမေရိကန်ကစေးဆက်ပေးမဲ့ငြိမ်းချမ်းရေးအတွက်အမြင်မျိုးမျိုးရှိပါတယ
်။အလုံးကကျွန်တော်တို့သမရအပေါ်မူတည်ပါတယ်။ဒါပေမဲ့လည်းသူဆုံးဖြတ်ချက်တွေကောင်းမကောင်းမသိကြပါဘူ
း။အခုချိန်မှာတော့အနည်းဆုံးနိုင်ငံရေးအရအလုံးကောင်းသွားမယ်လို့ထင်ပါတယ်
။သမရထရန့်ကအဓိပ္ပာယ်မရှိတဲ့စစ်ပွဲလို့သတ်မှတ်ခေါ်ဆိုထားတဲ့ဒီစစ်ပွဲကိုမရက်ရင်ရုရှားကိုတန်ခတ်မှုအသစ်တွေလုပ်မယ်လို့ထရန့်ကချိန်ချောက်ထားပါတယ်။အဲ့ဒီအတွက်ငြိမ်းချမ်းရေးအစီအစဉ်ကဘလို့စမလဲဆိုတာကိုတော့မသိရသေးပါဘူးခင်ဗျာ
အခုတော့အပတ်စဉ်အစီအစဉ်တွေရဲ့အလဲရောက်ပါပြီအမေရိကန်ပြည်ထောင်စုကိုလှေကြောင်းကနေရောက်လာကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လူဝင်မှုကြီးကြပ်ရေးတင်းကျပ်နေတဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်စိတ်တွေတိတ်မများကြဖို့ရှစ်နေပက်ထရစ်ဝမ်ကတိုက်တွန်းလိုက်ပါတယ်တမနာထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးအထူးအမိန့်အာဏာဟာလက်ရှိအမေရိကန်မှာရှိနေတဲ့မြန်မာနိုင်ငံသားတွေအပေါ်ဘလို့ကြိုးတက်ရောက်မှုရှိနေတယ်လဲဆိုတာနဲ့ပတ်သက်လို့နယူးယောက်ကလူဝင်မှုကြီးကြပ်ရေးရှစ်နေပက်ထရစ်ဝမ်ကိုမှတ်ရင်ကျင်းနိုင်ကဆက်သွယ်မေးမြန်းထားပါတယ်
American သမရထရမ့်ကသူတက်လာလာခြင်းနေ့မှာဟိုသမရအထူးအမိန့်နဲ့ပေါ့နော်သူထုတ်ပြန်လိုက်တဲ့နေရာမှာလူဝင်မှုကြီးကြပ်ရေးကိစ္စအကြီးအကျယ်ကင်တွဲမယ်အစုလိုက်ပြုံလိုက်ပြန်ပို့မယ်ဆိုတဲ့ဟာကကျမတို့ဒီ American မှာရှိတဲ့မြန်မာတွေပေါ်ကြတော့ဘလို့ရိုက်ခတ်မှုတွေရှိမယ်ရှင
်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ဒီသမရထုတ်လိုက်တဲ့ဒီကနကနောင်ကအမိန့်ကြော်ညာစာ73ခုအဲ့လူမှုကြီးကြပ်နဲ့ပတ်သက်တဲ့အမိန့်ကြော်ညာစာ73ခုရှိတယ်။အဲ့73ခုကိုကျွန်တော်ကြည့်တဲ့အခါမှာကျွန်တော်တို့မြန်မာအတိုင်းဝိုင်းနဲ့ညှိနိုင်တာဆိုလို့ကျွန်တော်၄-၅ခုပဲကျွန်တော်တွေ့တယ်။ပထမဆုံးတစ်ခုကဘာလဲဆိုတော့ Bird Rights Citizens Bird Rights Citizens လို့ခေါ်တဲ့ဝင်ဝင်ချင်းရနိုင်တဲ့ကိုကနကနောနိုင်ငံသားဖြစ်နိုင်ခွင့်ကိုနကနောကိစ္စ။နောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့ဒီပချမ်းကိုဘယ်လိုပြောရမလဲဒီကနက Green Card နဲ့ဝင်လာမဲ့လူတွေအပြီးလို့ရှိရင်ဒီပချမ်းမှာအမေရိကန်မှာရှိတဲ့မြန်မာတော်တို့ပေါ့ကနကနောကတမောခုံစင်းတဲ့လူမျိုးနေဆာဖြစ်ကြတဲ့လူမျိုးဒါပေမဲ့အဲ့ဒါတော့အရင်နဲ့ပါတယ်တို့ရတော့လည်းစိုးရင်ရတယ်ဒီအဲ့ဒါတော့မှတို့လာတာက2023ကနကနောက January 19ရက်မတိုင်မီလာမယ်ဆိုလို့ရှိရင်တော့တို့မိသွားတဲ့တိုင်အောင်မှတို့ကအဲ့ဒီအတော်တွေမှာလာနိုင်လို့ပြနိုင်မယ်ဆိုလို့ရှိရင်တို့ကလွတ်နိုင်တယ်ပြန်လွတ်မယ်ဒါပေမဲ့ပြန်လွတ်မယ်ဆိုတာရော့ဆိုပြန်လွတ်တာမဟုတ်ဘူးကနကနောက်ကနောက်ကလူတွေနဲ့လာပြီးတော့ကွာရှင်းနေတော့၎င်းဆွေမျိုးသားချင်းတော့၎င်းအဲ့လိုမျိုးညှိပြီးလွတ်မယ်ဆိုရင်လွတ်နိုင်ပါတယ်ခင်ဗျ
ဆရာပြောတဲ့ဒီ2023 January 19ဆိုတဲ့သတ်မှတ်ချက်ကအဲ့ဒါဘာကြောင့်လဲရှင်အဲ့ဒီနောက်ပိုင်းနဲ့မတိုင်ခင်နဲ့ကိုသတ်မှတ်ထားတာ
ကျွန်တော်တို့အခုဒီ lawyer အဖွဲ့ကနေပြီးတော့ရတဲ့မမှုမှာတို့ရဲ့ priority လောက်ထားတဲ့ removal priority လောက်ထားတဲ့ဥစ္စာတွေကနှစ်နှစ်အောက်ကလူတွေကိုလောက်တာနှစ်နှစ်အောက်ကဆိုတော့ကျွန်တော်တို့သမ္မတ Trump ကတက်လာတာက2025 January 10မှာတက်လာတယ်နှစ်နှစ်မတိုင်ခင်ဆိုတော့ကျွန်တော်2023 January 19ဖြစ်မယ်ဆိုတော့အဲ့ဒါကိုကျွန်တော်ကနေပြောလိုက်ရတဲ့ဘောပဲဒါပေမဲ့ဒီဥစ္စာကအတိအကျကြီးကို policy လုပ်ထားတာတော့မဟုတ်ဘူး okay အဲ့ဒါ policy လုံးဝမရှိဘူးဒါကျွန်တော်တို့ရှင်းနေရနေပြီးတော့သူတို့ရေးထားတာကိုသုံးသပ်ပြီးတော့ကျွန်တော်တို့ကနေပြီးတော့အဲ့လိုမျိုးယူဆလာတာကို
ခုဒီဆရာနာသိမ့်ပြီးတော့ဗောနော်ဆရာနာသိမ့်ပြီးတော့2021မှာဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမှာထွက်လာတဲ့ဟိုမြန်မာတွေအမျိုးမျိုးပေါ့အထူးသဖြင့်ဒီចောင်းသူចောင်းသားတွေတက်ကတူတက်ဖို့တက်လာမဲ့ចောင်းသူចောင်းသားတွေမှာသူတို့ရဲ့အခြေအနေရဥမာအခုဆိုရင်တက်တန်းအရင်တော့ကဒီဘိုင်ဒန်ဆိုရလက်ထက်တွန်းကတော့သူတို့မှာဒီယာယီထက်တိုးခွင့်ဆိုတာမျိုးချပေးထားတယ်မြန်မာနိုင်ငံပါဝင်သူတို့တက်မှတ်ထားတဲ့နိုင်ငံတချို့လေဥမာအဲ့လိုမျိုးတက်တန်းဗီဇာတက်တန်းကုန်သွားတယ်ဟိုတစ်ဖက်မှာလည်းအဆိုင်လန်ကလည်းဘာမှဟိုရှောက်မရှောက်ထားသေးတဲ့သဘောမျိုးတွေလည်းရှိချင်တယ်ရှိမှာပေါ့ဒီလိုဟိုမျိုးရှိနေတဲ့အဲအဲ့လိုပေါ့မြန်မာတွေအတွက်ကြတော့မြန်မာနိုင်ငံသားတွေကကြတော့ဘယ်လိုဖြစ်နိုင်မလဲရှင
်အခုကနကကျွန်တော်ပြောသလိုပဲသူတို့အဓိက protest လုပ်တာကသူတို့အဓိကထားတာကဘယ်လိုလူတွေဆိုတော့ဒီနိုင်ငံကိုရောက်လာတာနှစ်နှစ်အတွင်းမှာရောက်လာတယ်သူ January 19 2023 ောက်ပိုင်းမှာရောက်လာတဲ့သူကနည်းနည်းလေးစိုးရမယ်2023 January 19မတန်ခဲရောက်လာတဲ့လူကတော့ဆွဲသွားရင်ဆွဲသွားနိုင်တယ်ဒါပေမဲ့သူတို့ကနေပြီးတော့ရောက်လာတာဒီချိန်ပြီးတော့ရောက်လာပါတယ်လို့ပြနိုင်လို့ရှိရင်ပြန်လွတ်ဖို့အလားအလာအများကြီးများတယ်ပြဿနာဘာဖြစ်လဲဆိုတော့ဒီဥစ္စာကကျွန်တော်တို့ရှင်းနေအဖွဲကနေပြီးတော့သူတို့ရဲ့ဒီ policy ကိုဖတ်ကြည့်ပြီးတော့interpret ကတော့ကတော့ကနကနကဆက်စစ်တဲ့သဘောမျိုးပဲအဲ့လိုမျိုးဖြစ်သေးသလားဆိုတော့ကျွန်တော်မသိသေးဘူးဒီကောင်ကအခုမှဖြစ်လာတာဆိုတော့ဖြစ်လာတော့မှမူတည်ပြီးတော့ကျွန်တော်တို့ရှင်းနေဖွဲရနေပြီးတော့ကနကနဆန်းစစ်ပြီးတော့ဖော်ပြတာကိုဆက်ပြောလို့ရတာပေါ့လောလောဆယ်တော့ကျွန်တော်အဲ့လိုပဲအဲပြောလို့ရတာတော့
ဒီဒုက္ခတဲ့ဖြစ်ပေါ့နော်တရားဝင်ရောက်လာတဲ့သူတွေပုံစံကတော့တမျိုးပေါ့နော်ဒါပေမဲ့အခုဟိုဟာပေါ့ passport တွေနဲ့လာကြတယ်ဒီ visit ပဲဖြစ်ဖြစ်တခြား business တွေနဲ့ဖြစ်ဖြစ်ပေါ့နော်သူတို့မပြန်ဘဲနဲ့တခါဒီမှာနေခွင့်ရအောင် asylum လျှောက်ကြတယ်သူတို့မှာ a number တွေရှိတယ်အထူးသဖြင့်ဟိုနှစ်ပေါင်းများစွာကြာနေတဲ့သူတွေပေါ့နော်သူတို့မှာ a number တွေလည်းရှိထားတယ် work permit တွေလည်းရှိထားတယ် driver license လည်းရှိထားတယ်ဒါပေမဲ့အဲဒီလိုအခုလို trump ရဲ့လူဝင်မှုကြီးကြပ်ရေးဒီအမိတ်အရဆိုလို့ရှိရင်ဒီလိုလူမျိုးတွေရောဟိုသူတို့တရားမဝင်လာရောက်နေထိုင်သူဖြစ်သတ်မှတ်မလားသူတို့ကကြတော့ဘယ်လိုပုံစံမျိုးဖြစ်မလဲရှင
်ကျွန်တော်ရဲ့အတွေ့အကြုံကျွန်တော်သိတလောက်ကျွန်တော်ဖတ်တလောက်ဒီအခုနောက်ပိုင်းထုတ်လာတဲ့ကျွန်တော်သမရရဲ့မင်းကွန်းရဲ့ကျွန်တော်တို့ဒီဥပဒေပညာရှင်ကနေပြီးတော့အသုံးထားတဲ့အချက်ကိုကျွန်တော်ပြောရမယ်ဆိုလို့ရှိရင်အဲ့လိုမျိုးလင်းနဲ့စီးလာပြီးတော့ဗီဇာနဲ့ရှိတဲ့လူကတိတ်ပြီးတော့စိုးရင်စရာတော့မရှိဘူးလို့ကျွန်တော်ယုံကြည်ပါတယ်အထူးသဖြင့်ခုနကတော့ငါတယောက်လာပြီးတော့ခေါလုံငွေလျှောက်လိုက်လို့ရှင်သူက A number ဆိုတော့ထွက်လာမယ်အဲ့ဒီ A number ထွက်လာရင်သူ့အတွက်ကသူတို့ A number ထွက်တဲ့အကြောင်းရင်းကလည်းထွက်နိုင်တဲ့အကြောင်းရင်းကတစ်ခုပါပါလဲဆိုတော့နိုင်ငံရေးခုံလုံးလျှောက်လို့ပဲနိုင်ငံရေးခုံလုံးလျှောက်တယ်ဆိုတာကကျွန်တော်တို့ကိုယ့်ပြည်ကိုယ့်ရွာကိုပြန်လို့ရှင်ကြောက်လို့ခဏခဏငါကိုလျှောက်လိုက်လာအဲ့တော့အဲ့လိုမျိုးလျှောက်လို့ရှိရင်ကျွန်တော်တို့အမေရိကန်နိုင်ငံကဒီကျွန်တော်တို့ဒီအစံလန်နဲ့ပတ်သက်ပြီးတော့ hate convention ခဏခဏအမဒီ secretary လက်မှတ်ထိုးရတဲ့အတွက်ကြောင့်မလို့ဒီအစံလန်လျှောက်ထားတဲ့လူတွေပြန်ပြလို့မှာတော့မဟုတ်ဘူးတကူပဲရှိတာကအခု Trump တမရ Trump ကနေပြီးတော့အစံလန်လျှောက်တာတွေကိုပိတ်လိုက်မယ်လို့ပြောတာကမြန်မာအတိုင်းဝိုင်းထဲမှာလူတွေကကြောက်ကြတာဘာကြောင့်လဲဆိုတော့သူ Trump ပြောတဲ့ဥစ္စာကကျွန်တော်နယ်ဆက်နေပြီးတော့လာတဲ့လူတွေအဲ့နယ်ဆက်လာတဲ့လူတို့မြန်မြန်ကသူတို့မှာ CPP 1 app ဆိုတာရှိတယ်အဲ့ဒီ app ကနေပြီးတော့ appointment ယူလို့ရတယ်အဲ့ဒီကနေပြီးတော့ကျွန်တော်တို့ assignment ဖြေကြတယ်ဆိုတော့အဲ့ဒါကိုသူတို့ကနှိပ်ကွတဲ့သဘောပဲအမိုင်းအင်ဂျင်နီယာပြောသလိုပေါ့ကနကတော့ကဒီလေရင်နဲ့စီလာတဲ့ကဗီဇာရှိတယ်ဗီဇာရှိပါ assignment လျှောက်ကြမယ်သူ assignment လျှောက်လို့ချင်သူတို့အောင်ဖို့အောင်ပြီးသွားတာမှFBI နဲ့ CIA ကသူတို့ရနောက်ကြောင်းကိုစစ်တယ်စစ်လို့ပြီးတော့မှအားလုံးအစင်ပြေတော့မှသူတို့ကပေးကြတာခုနကနေဆလာတော့အဲ့လိုမဟုတ်တော့ပြန်အောင်ဒါကြောင့်မလို့နေဆလာတဲ့ဟာကိုသူကတခါတည်းပိတ်ပင်လိုက်တဲ့သဘောပဲ
အခုတချို့ list ပေါ့နော်ကျမတို့ဟိုရရှိတဲ့ဟာချက်လက်တွေရဆိုလို့ရှိရင်ဒီ American နိုင်ငံကနေပြန်ပြီးတော့ပို့မဲ့လူတွေရဲ့စီးရင်ပေါ့နော်တဆိုင်ရာနိုင်ငံတွေကိုပြန်ပို့မဲ့ဆိုရင်စီးရင်နေမှာမြန်မာနိုင်ငံသားတချို့လည်းပါတယ်လို့သိရတယ်ဆိုတော့တချို့နာမည်တွေလည်းအယောက်60နီးပါးဆိုတာမျိုးပေါ့နော်ဒါမျိုးသတင်းတွေလည်းထွက်နေတော့ဆရာတို့အဲ့လိုလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ဟိုကျွမ်းကျင်တဲ့ဟိုရှင်းနေတွေအနေနဲ့ကြတော့ဒီမြန်မာနိုင်ငံပြန်ပို့မဲ့ဒီနိုင်ငံသားတွေမြန်မာနိုင်ငံသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုသိရလဲရှင
်ကျွန်တော်ရဲ့အတွေ့အကြုံဥပဒေအမြင်အနေပြောမယ်ဆိုလို့ရှိရင်အဲ့ဒီလိုစင်းထဲမှာပါတဲ့လူတွေကနောက်ဆုံးကနကနကယူကန်ဝင်ပြီးရှုံသွားပြီးတော့ဘာမှမလုပ်တဲ့လူပဲလို့ကျွန်တော်ယုံကြည်တယ်။ဒါကျွန်တော်ဥပဒေအမြင်နဲ့ပြောတာ။အဲခုနကတော့ကျွန်တော်ရဲ့အတွေ့အကြုံနဲ့ကျွန်တော်ပြောတာ။အဲခုနကတော့နောက်တစ်ခုကဘာရှိသေးလဲဆိုတော့ကျွန်တော်တို့ဒီငကိုတော့ကဆိုလို့ရှိရင်အဲခေလုံငွေလျှောက်တဲ့အခါမှာလုံးဝအဆင်ပြေတဲ့အခါကျသူတို့မှပေးထားတဲ့အဲဘယ်လိုပြောမလဲ relief လို့ရှိသေးတယ်။အဆိုင်လည်းမရတာတောင်မှဝှထိုးရင်းရှိတယ်၊ catch ရရှိတယ်။အဲ့လိုမျိုးရတဲ့လူတွေကကနကနကစိုးရင်စရာတော့မလိုဘူးတကယ်လို့သူတို့ကိုခေါ်မယ်ခေါ်ပိုင်ခွင့်လည်းမရှိဘူးခေါ်လို့လည်းမရဘူးဆိုတော့သူတို့ကိုတတ်တာွင့် release ဆိုပေးထားရတယ်သူတို့ကဘာမှစိုးရင်စရာမရှိဘူးအဲတကယ်တမ်းစိုးရင်မှာကွန်တက်ကျွန်တော်ပြောတဲ့ပြည်ရင်တန်းပေးထားပြီးတော့အယူခံလည်းမဝင်ဘူးဒီတိုင်းမင်းတွေလူတွေစိုးရင်ရမယ်အဲကနကနကနောက်တစ်ခုကဒီရာဇဝင်ကျူးလွန်လူတွေစိုးရင်ရမယ်ကျန်တဲ့လူတွေကတော့ကျွန်တော်သိတော့မစိုးမရတော့ယူဆရတယ်ခုနအဲ့လိုကနကနကမအင်ဂျင်မန်ပြောတဲ့ကနကနကဒီ60ဆိုတာတော့
ကျွန်တော်ရဲ့ခုနကကျွန်တော်ပြောသလိုပဲကျွန်တော်ရဲ့အတွေ့အကြုံကျွန်တော်ရဲ့ဥပဒေအမြင်နဲ့ပြောမှာဆိုလို့ရှိရင်တော့အဲ့ဒီလူတွေဖြစ်ဝင်လာများပါတယ်ခင်ဗျအဲ့တော့အခုဒီအစုလိုက်ပြုံလိုက်တော့ပေါ့နော်ပြည်နယ်တန်ပေးတယ်ဆိုရဲအခြေအနေအောက်မှာဆိုလို့ရှိရင်ဥပမာနယူးယောက်မှာဆိုလို့ရှိရင်ဒါဒီလက်တင်အမေရိကနိုင်ငံကလာတဲ့သူတွေအများစုအလုပ်လုပ်တဲ့နေရာတွေအများစုသွားလာနေရာတွေဆို န်းနဲ့ဖမ်းမယ်ဆိုတဲ့စိုးရရတဲ့အနေအထားမျိုးရရှိနိုင်မလားရှင
်။ဟောတကယ်လို့ကိုလုံးတဲ့အလုံးပါ။ဟိုတင်တရင်ထွက်နေတယ်အကွန်တန်ကနုံက unauthorized employee တွေများတယ်လို့နမထွက်မယ်ဆိုလို့ရှိရင်တော့ဝင်စည်းနိုင်တဲ့အလားအလာရှိတယ်။အဲကျွန်တော်ရဲ့လူတွေကိုအများအားကျွန်တော်သတိပေးတာကအခုကနုံကဒီသွားတဲ့နေရာကိုကိုသတိထားမယ်သွားတဲ့အချိန်ကိုကိုသတိထားမယ်အဲ့ဒီသွားတဲ့အချိန်ကိုသတိမထားမိဘူးသွားတဲ့နေရာကိုသတိမထားမိလို့အာကျွန်တော်တို့ကန်ဒီပိုင်ချော်သွားလို့ကန်ဒီပိုင်နှိမ့်သွားလို့ရှိရင်တော့ပါသွားနိုင်တဲ့အလားအလာရှိတယ်ကိုမှဘာမှမရှိလို့ရှိရင်โอเคအာကျွန်တော်ပြောသလိုပဲအဲ့လိုအလားမရှိပါသွားမယ်ပါသွားတာတောင်မှတကယ်ခုနကျွန်တော်ပြောသလိုဒီလိုရောက်လာတာကJanuary 19ရဲ့2023မတိုင်ခင်ကရောက်လာတယ်လို့ဖြစ်မယ်ဆိုလို့ရှိရင်ပါသွားပေမဲ့သူတို့ကိုရှင်းပြပြီးတော့ခဏခဏကစားစမ်းထောက်ထားလည်းပြလို့မယ်ဆိုလို့ရှိရင်တော့လွတ်နိုင်တဲ့အလားအလာရှိတယ်။ဒါပေမဲ့ကျွန်တော်ပြောလို့အားအကြတော့ညတော့အထက်ထဲဝင်သွားတယ်အထက်ထဲဝင်သွားတဲ့တန်ခမ်းမယ်။အဲဒါပေမဲ့ကျွန်တော်ပြောသလိုပေါ့နည်းနည်းလေး complicated ဖြစ်သွားတာပါဒီဥစ္စာ။
ပုံမှန်အရဆိုရင်ဒီ American ပြည်ထောင်စုရဲ့ဒီလူဝင်မှုကြီးကြပ်ရေးဥပဒေမှာလေဒီမိသားစုတွေပြန်ဆုံတွေ့စုံစည်းရေးကိုပဲဦးစားပေးတယ်ပေါ့နော်။ဥမာဟိုတာသမီးကမိဘကိုခေါ်တာမိဘတာသမီးခေါ်တာမျိုးတွေကိုဒီဗီဇာလျှောက်တဲ့နေရာမှာဦးစားပေးလေတော့ရှိပါတယ်။အခုဒီတမရထရန့်ရဲ့ဒီလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့အထူးအမိတ်အာဏာရအာဏာအရဆိုရင်သူတက်တန်း၄နှစ်တာကာလအတွင်းမှာဟိုအထူးသဖြင့်ဒီမှာရှိရမြန်မာမိသားစုတွေမြန်မာတွေအတွက်ပေါ့သူတို့မိသားစုနဲ့ပြန်လည်စုံစည်းရေးဆိုတဲ့အခွင့်အလမ်းနေရာကိုဘယ်လိုဖြစ်လာနိုင်မလဲရှင
်အာအဲ့ဒါကိုအဲ့ကျွန်တော်ဘာလို့သွားပြီးတော့အမြင်လိုက်တယ်ဆိုတော့2016မှာ Trump တက်လာပြီးတော့ကျွန်တော်တို့ vetting strict vetting ဆိုတာကျွန်တော်တို့နောက်ကျောင်းကိုတေးသေးချာချာစစ်တာမျိုးလုပ်တာအဲ့လိုလုပ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ immigrant process immigrant visa processing ကတော်တော်နှေးသွားတယ်အဲ့တော့မြန်မာနိုင်ငံကြီးလည်းကျွန်တော်တိတက်တော့တော့ပါမယ်လို့ယူဆပါတယ်။ဘာလို့ဆိုတော့မြန်မာနိုင်ငံကလည်းအများကြီးပဲအမိငလာတဲ့လူအများကြီးရှိကြပါတယ်။အထူးသဖြင့်ကျွန်တော်တို့ကနကနုံကအဖေအမေကနကနုံကတက်ကြီးရွယ်အိုတွေပြီးလို့ရှိရင် retire ဖြစ်တဲ့လူတွေအဲ့လိုမျိုးခေါ်လို့ရှိရင်တော့နည်းနည်းကြာဖို့အလားအလာရှိတယ်။ဘာလို့ဆိုတော့ဒါကကျွန်တော်ရဲ့အတွေ့အကြုံပြောတာနော်။ဒါပေမဲ့အဲ့လိုဘလူးလာမကျွန်တော်မပြောတတ်ဘူး။အဲကျွန်တော်ပထမဆုံးTrump first time အတော့ကဖြစ်ခဲ့တဲ့ဥစ္စာကိုအခြေခံကျွန်တော်ပြောတာ first time အတော့ကတော့လူငယ်တွေဘာတွေကိုတော်တော်မဟုတ်ဘူးပြင်တတ်တွေတော်မဟုတ်ဘူးအငွေကြီးရှိတာတော်မဟုတ်ဘူးအဲ့လိုအသက်ကြီးရွယ်ကိုနည်းနည်းကြီးလာပြီဆိုလို့ရှိရင်တို့အနေနဲ့ခုနပို့ပြီးတော့စစ်တယ်ပေါ့ okay စစ်တဲ့ခါကျတော့ကြာတာလည်းရှိတာပေါ့ဒါပေမဲ့အဲ့ကျွန်တော်အတိအကျပြောလို့မရပါဘူးဒါကျွန်တော်ပထမဆုံးသူပထမချမ်းတော့ဟိုအခြေခံကျွန်တော်ပြောပြတာပါလောလောဆယ်ရတာတာကိုထုတ်ထားတာပဲရှိတယ်ဘလို့အကောင့်တဖော်မဆိုတော့ကျွန်တော်မသိပါဘူး
ဗီယိုအမေရိကန်တန်ရဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနက်6:00နာရီကနေ9:00နာရီထိထုတ်လွှင့်တဲ့ VOA မနက်ခင်းရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်။လိုင်းတူမီတာ25 kHz 11865လိုင်းတူမီတာ32 kHz 6153ညာနဲ့လိုင်းတူမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆက်နိုင်ပါတယ်။VOA ညာချမ်းရေဒီယိုစီစဉ်ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနာယူဝက်နဲ့စနေတနင်္လာနေ့တွေမှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစအဆုံးကိုဒူးမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းဓာတ်ဆင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
မင်္ဂလာမနက်ခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်း 9:00 အစီအစဉ်ကိုလူမှုမိတ်ဆွေနဲ့ VOA ရဲ့အင်တာနက်ဆက်မနာ Facebook YouTube နဲ့ Jerusalem ကနေလည်းကြည့်ရှုနားဆင်နိုင်ပါတယ်အခုဆက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းညင်ကွင်းချမစုမြန်မာပြည်မှာပေးစာနဲ့ထူးခြားဆန်းများသတင်းများစတဲ့အစီအစဉ်တွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့ဆက်ပါအောင်နေပြည်တော်မှာဇန်နဝါရီလ23နဲ့24ရက်နေ့တွေကအမျိုးသားစီလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညီနိုင်ရေးကော်မတီနဲ့နိုင်ငံရေးပါတီများအစုအဖွဲ့တွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အဲဒီဆွေးနွေးပွဲမှာနိုင်ငံရေးပါတီအစုအဖွဲ့ကစစ်မှုထမ်းအရေးအတွက်တိုးမြင့်ခေါ်ယူဖို့စစ်ကောင်စီတန်းတောင်းဆိုခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေမှာဆိုရှယ်မီဒီယာတွေမှာဘလို့တုံ့ပြန်ဝေဖန်ကြပါသလဲ။စစ်မှုထမ်းဥပဒေရဲ့အကျိုးသက်ရောက်မှုတွေအကြောင်းကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကကဏ္ဍမှာဆောင်းပါရှင်ပြည်သူနိုင်ငံဆွေးနွေးတင်ပြထားပါတယ
်အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကဏ္ဍကနေစစ်မှုထမ်းအရေးအတွက်တိုးမြင့်မှုတောင်းဆိုခဲ့တဲ့နိုင်ငံရေးပါတီများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာပြည်သူလူထုဟာစီးပွားရေးကြက်တဲမှုမတည်ငြိမ်မှုမလုံခြုံမှုလျှက်စစ်မီမရရှိမှုပညာသင်ယူရေးအခက်အခဲတွေကျန်းမာရေးစောင့်ရှောက်မှုဆိုးရွားလာတဲ့အခြေအနေတွေနဲ့နေ့စဉ်နှပန်းလုံးနေကြရပါတယ်အဲ့ဒီလိုအခက်အခဲမျိုးစုံကြုံတွေ့နေရချိန်မှာပြည်သူလူထုကိုစိတ်ပိုင်းရောရုပ်ပိုင်းပါဒုက္ခပေးနှိပ်စက်နေတာကတော့စစ်မှုထမ်းဥပဒေပဲဖြစ်ပါတယ်စစ်ကောင်စီလက်အောက်ဌာနအသီးသီးမှာဝန်ထမ်းလုပ်နေကြတဲ့ Non CDM ဝန်ထမ်းတွေစစ်မှုထမ်းရမယ်နိုင်ငံတော်မှာအမျိုးသားတွေအပြင်အမျိုးသမီးတွေကိုပါစစ်မှုထမ်းဖို့စီရင်စတင်ကောက်ခံနေပြီးစစ်မှုထမ်းအသက်အရွယ်အကျုံးဝင်သူတွေနိုင်ငံသားထွက်ခွင့်ပိတ်လိုက်ပြီးဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ဒီလိုအချိန်မှာပဲစစ်မှုထမ်းအရေးအတွက်တိုးခေါ်ဖို့စစ်ကောင်စီကိုနိုင်ငံရေးပါတီတွေကတောင်းဆိုတယ်ဆိုတဲ့သတင်းတရလည်းအံ့ဩပွဲထွက်ပေါ်လာတာတွေ့ရပါတယ်စစ်မှုထမ်းအရေးအတွက်တိုးခေါ်ရန်စစ်ကောင်စီထံနိုင်ငံရေးပါတီများတောင်းဆိုဆိုတဲ့သတင်းတပုတ်ကိုမြန်မာနောင်ကဇန်နဝါရီ28ရက်နေ့ကဖော်ပြခဲ့ပါတယ်မြန်မာနောင်သတင်းမှာပြည်သူ့ပါတီဥက္ကဋ္ဌဦးကုတ်ကိုကြီးရခိုင်နိုင်ငံရေးသမားဒေါက်တာအေးမောင်နှင့်ကြံ့ခိုင်ရေးပါတီအပါအဝင်နိုင်ငံရေးပါတီခေါင်းဆောင်များသည်စစ်မှုထမ်းအရေးအတွက်တိုးမြင့်ခေါ်ယူရန်စစ်ဗိုလ်ချုပ်များထံတောင်းဆိုလိုက်သည်ဟုစစ်ကောင်စီကဇန်နဝါရီ24ရက်တွင်ထုတ်ပြန်သည်။နှစ်ရက်ကြာကျင်းပသည့်ထိုဆွေးနွေးပွဲ၏ဒုတိယနေ့တွင်နိုင်ငံရေးပါတီကိုယ်စားလှယ်များကအချက်6ချက်ဆွေးနွေးခဲ့ရာတွင် PDF များလက်နက်ချရေးအကြံပြုချက်များကိုလည်းစစ်ဗိုလ်ချုပ်များထံအကြံပြုခဲ့သည်ဟုစစ်ကောင်စီထုတ်ပြန်ချက်တွင်ပါဝင်သည်ဟုရေးသားဖော်ပြထားပါသည်။ဇန်နဝါရီ24ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနှင့်ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့နိုင်ငံရေးပါတီများအစုအဖွဲ့တို့တွဲဆုံဆွေးနွေးပွဲမှာနိုင်ငံရေးပါတီများအစုအဖွဲ့ကအခုလိုတင်ပြတောင်းဆိုခဲ့တာဖြစ်ကြောင်းနဲ့လက်ရှိနိုင်ငံရေးပါတီများအစုအဖွဲ့ရဲ့ခေါင်းဆောင်ဟာပြည်သူ့ပါတီဥက္ကဋ္ဌဦးကုတ်ကိုကြီးဖြစ်တယ်လို့မြန်မာနောင်သတင်းကဆိုပါတယ်ဒီသတင်းနဲ့ပတ်သက်ပြီးပြည်သူ့ပါတီဥက္ကဋ္ဌဦးကုတ်ကိုကြီးကစစ်မှုထမ်းတိုးမြင့်ခေါ်ယူရန်တောင်းဆိုသည်ဆိုသည့်အချက်သည်နိုင်ငံရေးပါတီအစုအဖွဲ့တစ်ခုလုံးရဲ့သဘောထားဆုံးဖြတ်ချက်မဟုတ်ကြောင်းအထွေထွေကဏ္ဍတွင်ပါတီတစ်ခုစီရဲ့တင်ပြချက်သာဖြစ်တဲ့အကြောင်းဇန်နဝါရီ26ရက်နေ့ကပြည်သူ့ပါတီမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာညင်းဆိုခဲ့ပါတယ်စစ်ကောင်စီရဲ့ဇန်နဝါရီ25ရက်နေ့တုန်းမြမအလင်းသတင်းစာမှာတော့နိုင်ငံရေးဝါဒမှိုင်းများကြောင့်ဖြစ်ပေါ်လာသော PDF များကိုနိုင်ငံတော်ရင်ခွင်သို့ပြန်လည်ဝင်ရောက်မှုများပြားလာစေရေးအကြံပြုတင်ပြခြင်းကိစ္စရပ်များစစ်မှုထမ်းဥပဒေအရအရေးအတွက်တိုးမြင့်ခေါ်ယူရေးအကြံပြုချက်များအားဆွေးနွေးခဲ့ကြပြီးတက်ရောက်လာကြသူများကမိမိတို့သဘောထားများကိုအပြန်အလှန်ဆွေးနွေးခဲ့ကြသည်လို့ဖော်ပြထားတာတွေ့ရပါတယ်ဥက္ကဋ္ဌကြီးခေါင်းဆောင်တဲ့နိုင်ငံရေးပါတီများအစုအဖွဲ့ကစစ်မှုထမ်းအရေးအတွက်တိုးမြင့်ခေါ်ယူရေးတောင်းဆိုတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးဆိုရှယ်မီဒီယာတွေအပါအဝင်မီဒီယာတွေမှာဝေဖန်မှုတွေပြင်းထန်ခဲ့တာတွေ့ရပါတယ်။ Western News ကစစ်မှုထမ်းအရေးအတွက်တိုးမြင့်ခေါ်ယူရေးဒေါက်တာအေးမောင်ပါတီနှင့်နိုင်ငံရေးပါတီများကစစ်ကောင်စီကိုအကြံပြုတိုက်တွန်းဆိုတဲ့သတင်းတစ်ပုဒ်ကိုဇန်နဝါရီ25ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာ Yakan bin a little goosele hound to Uga. Nanga ye party duiga, Pidu baga mahodogu. Sikonsi a loja, toani are, Nanga ye party dui pitwabi. Bogu ye ya, Nanga ye lobare sude, Namia yayung a dreda, party tom yellow nijara. Pidu a dre bama, lobe nanda mahobu. Simuda ubrijang, Lungeri totoli toka yoni jare, chema. Sikonsi ye lo yaku, toka abbe chimani raga. Nanga ye the maru, a pikani. Luda gong to appear, Mimi Gugu, Tama Lita, Pibarelu, Macha Bire Jong, Popia Tavare. Social media, the computer, Facebook ma, Mioyanang Dinga, Bidu Badi Ogata, Ugugu Jinne, but the B. Sidaye, Warapia Media Gu, Masozalau Libio B, Democratic Media Rigu, Bimbian Tanta, and Pitende. Bidu Rego, Madea Pansi, Simu Tankai Nidagu, Mapitembu, Gangwe Bari, the Konda Mabioera, Bidu Badila. The Chenga Leza Yongji Gera Redu, Sido Magambu. Kejuga, Sidaye, a Donchagan, Tete Pidavi, Yeda Tara, Duyavare. Dabi, Muyanang Dinga. Ugo go yido, Mabioge, Masunuge, Usoye. Sikonsi Miriago, Gangwe Jong, Jinja Jetoyame. Bajong Jinja Jematoda Lelule, Megon Totava. Simudan Ubrigo, Natana Se Legune, Fifari Sayanima, Sikonsiga, a main topia, Piatangevare. Eri a main topia be now by Simudan dena, a massin goati, Puinle Keragu, Duyavare. A massin de Kuma sit denanda, Naran call you melu, Sikonsiga topo, Biosutaraja, denanda, lay down Naran call you tabi chipare. Simudan Ubriya, Sidade Suzanyama, a sovang galarima, Yakwadui like. Querancha, Suzongera, Tuyabi Melu. Now Baima, Lambo ma Tuya Lugo Porta, Swear Suzonde, Sude, the Rendule, Mediari ma Tuyabare. Simudan Ubrego, Chambu B, Sikonsi, one Andriha, Piambe Swear, Nguinitari, Low Sound, Sude, the Rendule, Topolara, Tuyabare. Sikonsi, Simudan Ubriha, Pizurego, Sibang Sayayo, Yobang Sayaguba, Tikai Sayomaga. Nanga ye, Sibuai, Lodai, Eane, Ludai, Yemidwiguba, Tikai Sida, Pite. Simuda Ubre Topian be now by a mildario, a mildamimiava, a lolo nine day a day, Ueriha, a sula ibion like Nangan Ringani, Tokwa, Dwajare. Amyazon Tokwa, Ragaro, a Nijian Tainangu, Pite. Bianya Dadui, Juanjian Lodariba, Nanga ya Chagu, Tokwa, Dware, Dwe, Oh no, you simugu, Pipozide. Dabin, Simuda Ubreha. Yamanangama, Ludajin Sana Musaya, a chadego, people see there being Neza Piajo Yazo Murine, Deda Rimadine Murigo, people see there lu. East Asia for and Samyanama, so Nanda Linga, Yita Tavare. Natana Sele, December Setianiga, Topiane, Yamanangasaya Gababa, and seeing Kanzagale, Padiba Karine, Simudan Ubrejong, Yama Sibuai, a chadeha, Pochi Malare. Let the law should be on low guy, people yajin, and diga, jong yema, siwaye, me yare, and neta, petipa cardine, bidu simuda, ubri, ruye, a chota ya mujong, pidelu, taupia tara, duyavare. Nangaye sangi lila du dugaro. Sikonsia, simuda ubri ya, a deja sita su song, sitai kai nebi me, simi bi maro, bama, do de lara, maduyavu. Dai bueri, setai, show nida babe. Sikonsia, Lungeru, Terune, a dentum bow, neither Lupinidaha, one is Yavelu, much a be pure Javare, Kamia.
A coral ISV, Mimagate, Senate, Minguinje, Masu, Sisima, Nangadawan, Nemiri, Songshon Tare, Sikansiha, Lijang, Takamuri, Gubobido, Dolo, Lakabare, ISV, Mimaya, Kudaba, Minguinje, Masuma, a chair let a cheap you, Popia, Tabare.
အနာသိမ့်ပြီးနောက်ပိုင်းနိုင်ငံအနှံ့မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုပေါင်း လေကြောင်းတိုက်ခိုက်မှုတွေပိုလှုပ်လာပါတယ်အခုနှစ်ပထမလဝယ်အတွင်းမှာလေကြောင်းတိုက်ခိုက်မှု159ကြိမ်ထဲမှာရှိခဲ့ပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေဟာရှမ်းပြည်နယ်မှာအများဆုံးဖြစ်ခဲ့ပါတယ်လေကြောင်းတိုက်ခိုက်မှု9ပုံတစ်ပုံကျော်ကိုရှမ်းပြည်နယ်မှာလှုပ်ဆောင်ခဲ့တာပါအကျဉ်းရည်အနေနဲ့1900ထက်မနည်းရှိခဲ့ပါတယ်စကိုင်းတိုင်းကတော့ဒုတိယအများဆုံးခံခဲ့ရပြီး1300ကြိမ်ထက်မနည်းရှိခဲ့တာပါကြရားကတတိယအများဆုံးနဲ့ချင်းကဇလုထအများဆုံးဖြစ်ပါတယ်ရန်ကုန်တိုင်းကလွဲလို့တခြားနေရာတွေမှာလီကျောင်းတိုက်ခိုက်မှုတွေခံခဲ့ရပါတယ်စစ်ကောင်စီဟာတော်လန်ရေးအင်အားစုတွေတင်ထားတဲ့မြို့နယ်တွေကိုလီကျောင်းတိုက်ခိုက်မှုတွေပိုလှုပ်ခဲ့ပါတယ်တော်လန်ရေးအင်အားစုတွေဟာမြို့နယ်68ခုမှာရှိတဲ့မြို့ပေါင်း92မြို့ကိုသိမ်းနိုင်ခဲ့ပါတယ်အာဏာသိမ်းမှုနောက်ပိုင်းလီကျောင်းတိုက်ခိုက်မှုတွေရဲ့63ရာခိုင်နှုန်းကျော်ကအဲ့ဒီမြို့နယ်တွေမှာဖြစ်ခဲ့တာပါအကြိမ်9000ထက်မနည်းရှိခဲ့ပါတယ်စစ်ကောင်စီဟာနိုင်ငံတဝန်းကမြို့နယ်162ခုထက်မနည်းကိုလေကြောင်းကနေတိုက်ခိုက်ခဲ့တာပ
ါ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာရောလူမှုစာမျက်နှာတွေဖြစ်ကြတဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့မြန်မာပြည်မှပေးစာများအစီအစဉ်အလဲကိုရောက်လို့လာပါပြီ။အနေနဲ့အရရက်ကမြန်မာပြည်သူတွေရေးသားပေးပို့လာတဲ့ရင်ဖွင့်လွှာတွေကိုမှအေးသနာကျော်ကတင်ပြပြန်ကြားပေးထားပါတယ်ရှင်။
ကျေးဇူးပြုမင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေသောရရှင်များရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဒီရတဲ့ရရှင်က VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးအချိန်မှန်သတင်းတွေလွှင့်ပေးလို့ကျေးဇူးအထူးတင်ရှိပါတယ်ရှင်။ဟုတ်ကဲ့အစီအစဉ်ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နော်။ကျွန်တော်တို့ VOA ကအပတ်စဉ်ကဏ္ဍတွေထောက်လွှင့်ပေးတဲ့နေရာမှာဒီအမျိုးသမီးကဏ္ဍ၊ကျန်းမာရေး၊အားကစား၊လူငယ်ကဏ္ဍ၊ပညာရေးဒီလိုမျိုးကဏ္ဍစုံကနေပြီးတော့အပတ်စဉ်အစီအစဉ်တွေတင်ဆက်ပေးနေပါတယ်နော်။ဒီမှာတော့ရရှင်တယောက်ကျန်းမာရေးနဲ့ပတ်သက်ပြီးတော့မေးလာတဲ့စာကိုပြန်ကြားပေးချင်ပါတယ်။သူက
ကျမကအခုမှသားလေးတယောက်မီးဖွားထားတာ3လသားလေးပဲရှိပါသေးတယ်။ကျမသားလေးကမွေးကလေးကအခုထိအမေတို့ကိုမဆို့တော့ formula no မုံနန်တစိုက်ကိုပဲတိုက်နေတော့စိုးကျိုးရှိမှအရန်စိုးရိမ်မိပါတယ်။ကလေးမွေးကစားတလအထိတော့နှုတ်ရည်ကိုညှစ်ပြီးတော့တိုက်ဖြစ်သေးတယ်။ဒါပေမဲ့2လလောက်ကနေနှုတ်ရည်ကညှစ်မရတော့ဘူးဖြစ်နေပါတယ်။ဘလို့ပဲနှုတ်ကိုတိုက်တိုက်ကလေးကမတော့ဘူးဖြစ်နေတော့အခုတော့ formula no မုံကိုပဲပုံမှန်တိုက်ဖြစ်ပါတော့တယ်။ဒီတော့ကျမလလန်းမိသလား formula no မုံကိုအသက်တစ်နှစ်ထိတိုက်ရမယ်တစ်နှစ်ပြီးရင်နွားနို့နဲ့ရောတိုက်ရမယ်စသဖြင့်အမျိုးမျိုးရေးကြတာဖတ်ရပါတယ်ဒါပေမဲ့တိတ်တော်မယုံရဲဘူးဖြစ်နေပါတယ်ကျမကစီရီယံလဲလှုပ်ထားတာဆိုတော့တင့်တော်တဲ့ဆရာဝန်နဲ့တိုင်မင်လို့လဲတိတ်ပြီးတော့အဆင်မပြေတော့ဒီမေးခွန်းလေးကို VOA ကနေတစင်မေးတာဖြစ်ပါတယ်ကျမတို့လိုမိခင်တွေအတွက်လဲအကျိုးရှိပါစေလို့ဆုတောင်းပါတယ်ရှင်
ဒီတော့ရှင်ကနာမည်တော့သတင်းတင်ဆက်ချိန်ထည့်မဲ့ပေးပါနဲ့နော်တဲ့ဟုတ်ကဲ့ပါကျမကဒီတော့ရှင်ရဲ့စာကိုရလာတဲ့အခါမှာကျမတို့ရဲ့ဒီ VOA မြန်မာပိုင်းကနေပြီးတော့အပတ်စဉ်ကျမရဲ့အစီအစဉ်တင်ဆက်ပေးတဲ့ကိုဝင်းမင်းကိုလှမ်းပေးပါတယ်နော်ကိုဝင်းမင်းကတေချာအောင်လို့အထုကုဆရာမဒေါက်တာမြတီရာကိုလှမ်းပြီးတော့မေးပါတယ်ဒေါက်တာမြတီရာဖြေကြားပေးထားပါတယ်ရှင
်ကျမပမောက္ခဒေါက်တာမြတီရာပါတပ်ဖောင်းမီရဲ့ပညာအထုကုပါပြောရမယ်ဆိုရင်နှုတ်မှုတ်တိုက်လက်ဖြစ်နေပြီဆိုလို့ရှိရင်ဟိုတိုက်လက်စနှုတ်မှုတ်ကိုပဲပေါ့နော်6လအထိဆက်တိုက်ပါ ชาวลาปีบีบีสูรุษเชียนโดพิเศษสาสาลุยาบีบอดาบิเมชาวลาไม่ตีเห็นนุ่มงูไตนี่เดชิงคามารอจะมารัวพิโอเรย์ตั้มบุลูบาร์เอพิโอเรย์ควดดูซอนุซาเรกริยาตั้มบุลูบาร์เอทุกที่เป็นเลเลตั้มบุลูบาร์เอนอกจากคุอาอากูตงลาทาพิบีสูเรตจามลูนุ่มงูพิโอไตเดคามา ဘူးနဲ့နုဒီကောင်းနဲ့တိုက်တာထဲစာလို့ရှိရင်ခွက်ဆောင်လေးနဲ့တိုက်တာအောင်ကျင့်ပြီးတာလိုက်လို့ရှိရင်အဲ့ဒါဒီလေတချို့သောစူးကျူးတွေကိုနုဒီကောင်းကနေပြီးတော့ညီနွယ်ပြီးဖြစ်နိုင်တဲ့စူးကျူးတွေကိုကာကွယ်နိုင်ပါတယ်ဒီနှုံမုံနေရာတော့သူကလေးတွေအတွက်ထုတ်ထားတဲ့ဘဲတဲ့အတွက်ဘဲတဲ့အတွက်ဆိုတာကန်တက်ချက်လေးတွေလည်းသူတို့မှာပါတဲ့အတွက်ကြောင့်မလို့အဲ့ဒီနှုံမုံကတော့ဒီနွားနူးစ Taraba. I came up by the death of our watching Apia, Madure to Jamlu, Clima, Elegy Pitabari. Chala Pirani, pieces of Juva. I look pieces are it, we like their kama, the no more of Pelayama la Sure Kajaro, Mepene, Sadaichene, Aminu Suin, on near that he died by the pieces are legitimate, Aminu let die devil.
Okay, ba, Dr. Mia did a pizza pitora. Did Russian Natalia met Timino? Jesus de Mai. ဒီကထုတ်လွှင့်ပေးတဲ့သတင်းတွေပတ်စင်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့သွားရှင်တွေတုံ့ပြန်ရေးသားလာကြတဲ့စာရိုက်ကိုလည်းဖီယိုကအမြဲတမ်းဖော်ပြပေးနေပါတယ်เนาะဒီကျွန်တော်ပြီးခဲ့တဲ့သတင်းဘက်ကထုတ်လွှင့်ပေးတဲ့ပြင်ပစာမရှင်ဦးအောင်ခင်ရဲ့မြန်မာရေးဆွေးနွေးခန်းချင်းပြည်တမိုင်းကြောင့်အစီအစဉ်ကိုနားဆင်ပြီးရေးလာကြတဲ့သွားရှင်တွေမှာတက်ရောက်ကြတော့
ဟဲစထရီယောပီဒီအက်မတည့်ရသူတွေကပီဒီအက်မင်တန်ရဲ့ချင်းကြီးတော်တုံးဝဲကိုဘလိမ့်နေကြတာမြင်တော့ကြိတ်ရီမိတယ်လို့ရေးလာပါတယ်နောက်ထပ်တယောက်ကလည်းသတင်းမှားတွေမတင်ပါနဲ့တဲ့အစိတ်ဖြစ်ပါတယ်လို့ဆိုလာတာပါနောက်သွားရှင်တယောက်ကတော့တာဝန်ငယ်အယ်ဒီတာတို့လို့လိမ့်မှုပြီးတော့အီးမေးလ်ရေးပို့လာပါတယ်ပထမဦးစွာဒီစာကိုရေးရတာစိတ်မကောင်းပါဘူးကျွန်တော်ဟာချင်းမျိုးသားတို့ဖြစ်ပြီးတော
ုံးသက်ချက်ချင်းပြည်အနာဂတ်ဆိုတဲ့ဆောင်းပါးပါထုံးလွှင့်ချက်များကလက်ရှိချင်းပြည်တွင်ရှိလက်နက်ကိုင်ဖွဲ့စည်းများရဲ့ဗကတိအခြေအနေနဲ့များစွာကွာဟနေတဲ့အပြင်ချင်းပြည်တော်လှန်အစုအဖွဲ့များအပေါ်အထင်မြင်သေးစေနိုင်တဲ့အခြေအနေအထိတည်ရောက်မှုရှိနေတဲ့အတွက်ပြန်လည်သုံးသပ်ပေးစီလိုပါတယ်ခင်ဗျာ
VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုပေါ်မှာသရရှင်ရေးလာကြတဲ့ထဲကတချို့ကိုဖော်ပြပေးခဲ့တာပါနော်ဒီလိုမျိုးသရရှင်ရဲ့တုံ့ပြန်ချက်တွေနဲ့ပတ်သက်ပြီးတော့ဆောင်းမရှင်ဦးအောင်ခင်ကလည်းစာပြန်ရေးလာတာဖော်ပြပေးကြပါလိမ့
်ချင်းပြည်နယ်နဲ့ချင်းသမိုင်းအကြောင်းကျွန်တော်ရေးထားတဲ့အတန်လွှင့်ဆောင်းပါကိုဝေဖန်သူတွေမကျင်တဲ့သူတွေနဲ့ဒေါသထွက်သူတွေအတော်များများရှိနေတာတွေ့ရလို့ပြန်စာရေးလိုက်ပါတယ်ချင်းတိုင်းသားတွေဟာနိုင်ငံရေးကိုအလွန်စိတ်ဝင်စားကြကြောင်းဒီဝေဖန်ချက်တွေကတက်တည်ပြနေပါတယ်။နိုင်ငံရေးစိတ်ဝင်စားတာဟာတိုးတက်တဲ့အမျိုးသားရေးလက္ခဏာပါပဲ။သရရှင်ရဲ့တုံ့ပြန်ချက်တွေဟာတကြောင်တကာတာတရားတပုတ်ဆန်းဆိုတဲ့မြန်မာစကားပုံကိုရောင်းပြန်ဟန့်နေပါတယ်။တယောက်တစ်မျိုးမယိုးနိုင်အောင်ကွဲပြားခြားနားနေတာတွေ့ရပါတယ်။ပထမဦးစွာကျွန်တော်ရဲ့သတင်းသုံးသပ်ချက်အကြောင်းကိုပြောပြရစီ VOA မှာအတန်လွှင့်ဖို့ကျွန်တော်ရတဲ့အချိန်က9မိနစ်သာရှိတာမို့ဘယ်ပေါင်းစုံတင်ပြဖို့ဆိုတာမဖြစ်နိုင်သလောက်ပါပဲ။ဒါကြောင့်အေယာဝတီလိုဝိုင်းရင်သတင်းစာဆောင်တွေကထုတ်တဲ့သတင်းကိုသာသုံးပါတယ်။သူတို့သုံးတဲ့သတင်းအချက်အလက်ကိုစစ်ဆေးချိန်မရှိပါဘူး။တွေးဆုံမေးမြန်းဖို့လည်းအချိန်မရှိပါဘူး။ဒါကိုကျွန်တော်အားနည်းချက်လို့ပြောနိုင်ပါတယ်။ကျွန်တော်ရဲ့အဓိကရည်ရွယ်ချက်ကတော့စန့်ကျင်ဘက်အုပ်စုတွေဆွေးနွေးညှိနှိုင်းရေးသာဖြစ်ပါတယ်။မိမိမကြိုက်တာကိုဓမ္မဋိဌာန်ကြကြလေ့လာနိုင်ရင်အကျိုးရှိပါတယ်။ဥရောပဒီမိုကရေစီခရီးမှာစိတ်ဓာတ်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆက်ဆက်ပုံကိုတွေ့နိုင်ပါတယ်။အသိဉာဏ်ကင်းမဲ့မှုနဲ့ယုံကြည်မှုကြောင့်ပြည်သူတွေဖိနှိပ်ခံနေရတာဆိုတဲ့18ရာစုဥရောပပညာရှင်တစုရဲ့သုံးသပ်ချက်ဟာအခုအချိန်ထိမှန်နေတုန်းပါပဲ။အတွေးအခေါ်အသည့်အဆန်းနဲ့ကြံစားချက်တွေမပေါ်ထွက်နိုင်လို့တိုးတက်ပြောင်းလဲမှုမရှိဘဲရည်သေးလိုရပ်တန့်နေတဲ့အတွေးခေါ်ကိုအပြင်လူကဘယ်လိုမြင်သလဲဆိုတာသိဖို့လိုပါတယ်။အငင်းပွားနေလို့အပြေထွက်လာမှာမဟုတ်ပါဘူး။ပြည်내လူပြည်내သားအလုံးအကျုံးဝင်တဲ့အ အမျိုးသားပုံရိပ်ကိုပုံဖော်နိုင်စွမ်းရှိဖို့လိုအပ်ပါတယ်ဆရာနာရှင်ခင်မှာဝလုံးကောင်းတဲ့လာတာပြီးကိုယ့်အချင်းကိုချင်းနဲ့ဝါရဖြန့်တလေနှစ်ပေါင်းများစွာလွှမ်းမိုးခဲ့တာကြောင့်အခုခင်မှာနိုင်ငံရေးစိတ်ဝင်စားသူတွေကလွတ်လပ်စွာယထာဘူရကြကြလေးလာရင်သုံးသပ်နိုင်ရင်အကျိုးရှိမယ်လို့ထင်ပါတယ်ခင်ဗျာ
တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရရချင်ပါတယ်เนาะအားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်ဒီအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်ပိုင်းထွေးချုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ
ဒီလိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဖြူရီမြန်မာဝိုင်း Facebook စာမျက်နှာနဲ့ဖုန်းပေါ်ကဗီအိုအက်ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ဗီအိုအက်နာမည်ကဗီအိုဘမ်မီစ်ဖြစ်ပါတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာကဘမ်မီစ်.voenews.com ဖြစ်ပါတယ်။ကျမဧတနာကျော်ပါဗီအိုကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဒေးရနေရဲ့ခင်ရှင်ရှင်လန်းချမ်းမြေကြပါစေရှင်။
ခုနောက်ကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုပြောပြပေးပါမယ်။ရှေးအောင်မြုပ်ထားတဲ့အလုံးပိတ်အခန်းတစ်ခုထဲမှာရှေးပေါင်း100နှစ်ကြာနေခဲ့တဲ့ဂျာမန်လေကြောင်းအင်ဂျင်နီယာတဦးဟာရှက်အကြဆုံးရေအောက်ခံထဲမှာနေတဲ့ဂင်းနစ်ကမ္ဘာစံချိန်ကိုချိုးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမက်ဆာချူးဆက်ပြည်နယ်မှာရှိတဲ့မက်ဆာချူးဆက်နည်းပညာတက္ကသိုလ် MIT
ပနားမနိုင်ငံကန်ဂျီနာမှာရေအောက်မြုပ်ထားတဲ့အလုံပိတ်အခန်းတစ်ခုထဲမှာရပောင်း120ကျားနေခဲ့တဲ့ဂျာမန်အာဂါတာအင်ဂျင်နီယာတူဟာရဲ့အကြဆုံးရေအောက်ခန်းထဲမှာနေတဲ့ဂင်းနစ်ကမ္ဘာစံချိန်ကိုချိုးလိုက်ပါတယ်။အသက်50ကိုနှစ်အရွယ်ယူရီကခေါခါပေ320နှစ်ပတ်လည်ရှိတဲ့သူ့ရဲ့ရေအောက်ကအခန်းထဲမှာနေခဲ့တာဖြစ်ပြီးတော့အဲ့ဒီကထွက်လာတာကိုဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်အ ရေအောက်ကအိမ်လေးတစ်လုံးထဲမှာရပောင်းတရာနေခဲ့တဲ့ဆန်ရှင်ကိုသူကချိုးလိုက်နိုင်တာပါ။ခေါခဲ့အလုံးပိတ်အခန်းလေးကိုရေအောက်36ပြီမှာထားခဲ့တာဖြစ်ပြီးသူ့အခန်းအပေါက်ကနေပြီးတော့ပင်လယ်ပြင်ကိုကြည့်တဲ့အခါမှာတိတ်ဆိတ်ငြိမ်သက်ပြီးတော့မှောင်လာတာနဲ့ပင်လယ်ထဲအယောင်တောက်တာတွေကိုလည်းမြင်ခဲ့ရတယ်လို့ပြောပါရယ်။သူ့ရဲ့အခန်းထဲမှာအိယာအိမ်သာတီဗီကွန်ပျူတာနဲ့အင်တာနက်ပါရတဲ့အပြင်လေ့ကျင့်ခန်းလုပ်ဖို့အတွက်စပိန်တစ်စီးလည်းပါဝင်ပါတယ်။အပေါ်ဘက်မှာတော့သူ့ကိုစောင့်ကြည့်ဖို့အခန်းတစ်ခုကိုပိုက်လုံးနဲ့တွဲဆက်ထားပြီးတော့အစားအသောက်နဲ့ဧည့်သည်တွေကိုလက်ခံနိုင်ပါတယ်။ရေအောက်မှာရှိတဲ့သူ့ရဲ့အခန်းမှာကင်မရာ၄လုံးတပ်ဆင်ထားပြီးသူ့ရဲ့နေစဉ်လှုပ်ရှားမှုတွေစိတ်ကျန်းမာရေးနဲ့သူ့ရေပေါ်တက်မလာဘူးဆိုတာကိုပြသဖို့အတွက်တက်တည်လည်းဖြစ်ပါတယ်။အခုလိုနေထိုင်ရတဲ့ရည်ရွယ်ချက်ကလူသားတွေအနေနဲ့ရေအောက်မှာလည်းအမြဲတမ်းနေနိုင်တယ်ဆိုတာကိုပြသဖို့ဖြစ်တယ်လို့ခေါခပြောပါရဲ့ရှင
်။ American ပြည်တော်စု Massachusetts ပြည်နယ်မှာရှိတဲ့ Massachusetts နည်းပညာတိုက်သို့ MIT ကပန်းဝင်းမုံကူးပေးနိုင်တဲ့အစင်းမြင့်ဆက်ရုပ်ပိုးကောင်လေးတစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီဆက်ရုပ်ပိုးကောင်ဟာဆက်ကူညက်တဲ့ကလစ်လေးတွေထပ်ပိုပေါ့ပါပြီးပန်းပွင့်နေတဲ့အရွက်တွေပေါ်မှာကူးတန်းသွားလာပြီးဝင်းမုံကူးပေးနိုင်တာပါ။အရင်တုန်းကထုတ်လုပ်ခဲ့တဲ့ဆက်ရုပ်တွေထက်အစတရာပိုကြာကြာပြန့်တန်းနိုင်ပါတယ်။ဖန်လုံအိမ်အခန်းအတွင်း
ဒေါင်းလိုက်ဆိုင်ပြိုးရေးဝိမုံကူးတဲ့ကိစ္စမှာဒီနည်းပညာနဲ့ကူညီနိုင်တာကြောင့်အစားအသောက်ထုတ်လုပ်မှုကိုအစားပေါင်းများစွာတိုးစေမှာပါဒီဆက်ရုပ်ပိုးကောင်လေးဟာလုံသားပြားတွေကိုအစားထိုးဖို့မဟုတ်ပေမဲ့လည်းအခန်းတွင်းဆိုင်ပြိုးမှုတွေမှာဘေးကင်းလုံခြုံရေးအရာသို့မဟုတ်ပတ်ဝန်းကျင်ဆိုင်ရာကိစ္စတွေကြောင့်လုံသားပြားတွေကိုမသုံးနိုင်တဲ့အခါမှာသုံးဖို့ဖြစ်တယ်လို့ဒီတီထွင်မှုကိုပူးတွဲဥဆောင်နေတဲ့ဆူဟာကင်ကပြောပါတယ်။ပြားတွေကိုလက်ရှိမှာမရှင်နိုင်သေးပေမဲ့လည်းပန်းတစ်ခုနဲ့တစ်ခုခုန်ကူးတဲ့အခါမှာပိုပြီးတိကျလာအောင်ပိုပြီးကြကြပြန်တန်းနိုင်အောင်ကြိုးပမ်းနေတယ်လို့တီထွင်သူအဖွဲ့ကပြောပါတယ်ခင်ဗျာ
။ American ပြည်တော်စုညီအောင်ညီအမာတော့ကိုမွေးထားတဲ့ခွေးလေးတွေအိမ်မွေးတိစံလေးတွေနေမကောင်းဖြစ်ရင်ပိုင်ရှင်ဖြစ်သူကသူတို့ကိုစောင့်ရှောက်ဖို့အတွက်လာစာနဲ့ဆေးခွင့်ယူနိုင်ဖို့ဥပဒေကြမ်းတစ်ခုကိုမြို့ကောင်စီဝင်ရှွန်အေဘရူးကတင်သွင်းလိုက်ပါတယ်။ဒီလာစာနဲ့ဆေးခွင့်ဟာခွေးရဲ့ထပ်ပေးဖို့မဟုတ်ဘဲမြို့ပြည်နယ်ကခွင့်ပြုထားတဲ့ခွင့်နေထဲမှာပါဝင်မယ်လို့မြို့ကောင်စီဝင်အေဘရူးကပြောပါတယ်။မြို့ပြည်နယ်မှာဝန်ထမ်းတရားနဲ့အထက်ကုမ္ပဏီတွေကိုတနှစ်ကိုစေခွင့်9ရက်ပေးဖို့ပြဋ္ဌာန်းထားပြီးတော့ဝန်ထမ်းတရာအောင်ရှိတဲ့ကုမ္ပဏီတွေကိုတော့တနှစ်မှာစေခွင့်9ရက်ပေးဖို့ပြဋ္ဌာန်းထားတာပါ။အိမ်မွေးတရိတ်ဆန်လေးတွေရဲ့ကျန်းမာရေးဟာလည်းပိုင်ရှင်တွေရဲ့ကျန်းမာရေးနဲ့သက်ဆိုင်တဲ့အတွက်အခုလိုခွင့်ရပြဋ္ဌာန်းပေးဖို့လှုံ့ဆော်ရတာဖြစ်တယ်လို့မြို့ကောင်စီဝင်အေဘရူးကပြောပါရယ်။အခုလိုဥပဒေကိုပြီးခဲ့တဲ့နှစ်အောက်တိုဘာလကတင်သွင်းခဲ့တာဖြစ်ပြီးကြားနာပွဲကျင်းပရအောင်မှာပါ။ကြားနာပွဲပြီးရင်တော့မဲခွဲဆုံးဖြတ်ရမှာပါ။မဲခွဲလို့အတည်ပြုပြီးရင်တော့အမွေတရိတ်ဆန်တွေအတွက်ပိုင်ရှင်ကိုစေဝင်ပေးတာဟာညို့လူမျိုးကြီးအတွက်ပထမဦးဆုံးဖြစ်မှာပါရှင
်ဗြိတိန်နိုင်ငံလန်ဒန်မြို့က Old Ryan Naval College က Painted Hall ပြာခန်းမှာနေလုံးကြီးတစ်လုံးကိုပြသထားပါတယ်ဒီနေလုံးကို Green နဲ့ရောမဒန်နာယီတွေကနတ်ဖျား Helio လို့နာမည်ပေးထားပြီးဗြိတိန်အမှုပညာရှင် Luke Jaran ရဲ့လက်ရာဖြစ်ပါတယ်အချင်း23ပေရှိတဲ့ဒီနေလုံးကြီးကိုပိန့်တက်ဟောအလယ်မှာချိတ်ဆွဲထားတာဖြစ်ပြီးဒီခန်းမကြီးရဲ့အယောင်နဲ့လည်းဟက်ဆက်နေပါတယ်။အရင်ကလည်းအင်္ဂါဂျိုကြီးကိုဖန်တီးချိတ်ဆွဲပူးပြီးနာဆာကဓာတ်ပုံတွေကိုအသုံးပြုပြီးဖန်တီးခဲ့ပူးတာပါ။ဒီနေလုံးကိုပြသတဲ့ပြာခန်းဟာလည်း UK နိုင်ငံရဲ့အလှပဆုံးပြာခန်းတစ်ခုဖြစ်ပြီးဗြိတိန်အမှုပညာရှင် James Thornhill က1908ခုနှစ်ကနေ1926ခုနှစ်အထိ19နှစ်ကြာအင်္ဂလိပ်တွေရဲ့ရေကြောင်းဆွမ်းအားဘရင်တွေရဲ့ပုံနဲ့ဒဏ္ဍာရီတွေကပုံတွေကိုရေးဆွဲဖန်တီးထားပါတယ်ခင်ဗျာ
အခုတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်ကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံတွေရဲ့တင်သွင်းကုန်တွေအပေါ်အခွန်တိုးချလိုက်တာမျိုးဖြစ်ပေါ်လာတဲ့ကုန်သွယ်ရေးစစ်ကြောင်းအမေရိကန်နိုင်ငံသားတွေအနေနဲ့နှစ်နာရာတချို့တော့ခံစားရလိမ့်မယ်လို့အမေရိကန်သမ္မတကသတင်းတွေနဲ့မှာပြောလိုက်ပါတယ်တရုတ်နိုင်ငံကပနမာတူမြောင်းကိုထိန်းချုပ်နိုင်အောင်လက်ခံဖွဲ့နိုင်ဖွဲ့မရှိဩဇာပေးနေတာကြောင့်အမေရိကန်အနေနဲ့အရေးယူဆောင်ရွက်ဖို့ဖြစ်လာနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမကိုရီယိုဘီကပနမာကောင်းဆောင်တွေကိုတနင်္ဂနွေနေ့ကပြောလိုက်ပါတယ်။ပနမာသမ္မတဟိုဆေးရာအိုမလူနိုနဲ့နိုင်ငံခြားရေးဝန်ကြီးဟာဗီယာမာတင်းစ်အခါရိုနဲ့ပနမာစီးတီးမှာတွေ့ဆုံခဲ့ရမှာအခုလိုပြောခဲ့တာပါ။ပနမာတူမောင်းကိုစီမံခန့်ခွဲရမှာတရုတ်ကွန်မြူနစ်ပါတီကဩဇာပေးထိန်းချုပ်နေတဲ့လက်ရှိအနေအထားကချိန်ချောက်မှုတရားဖြစ်တယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကကနက်ဦးဆုံးဖြတ်ထားကြောင်းရူဘီယိုကပြောကြားခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ကျွန်းကျန် IS အုပ်စုတွေကိုတိုက်ဖို့တူရကီ၊ Syria, Iran နဲ့ Jordan နိုင်ငံတို့နဲ့အတူလက်သွဲကြမယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။ဒီလိုလုပ်ကြမှာမို့အမေရိကန်အနေနဲ့ Syria ရှိ Gut စစ်သွေးကြော်တွေနဲ့အဆက်ဖြတ်နိုင်ပါလိမ့်မယ်လို့လည်းတူရကီနိုင်ငံခြားရေးဝန်ကြီး Hakdi Fidan ကတင်းငွေတွေနဲ့မှပြောပါတယ်။တင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လွှင့်မှုကကိုစံကျော်ဖြစ်ပါတယ်။ရုတ်တန့် Engineer ကတော့ Glenn Campbell ပါ။ဒီကနေ့မနက်6နာရီနဲ့9နာရီအစီအစဉ်တွေကို line to meter 25 30နဲ့40နဲ့ internet စာမျက်နှာ bamish.voanews.com facebook youtube တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဒေကန်ပြီးတော့ကျမ်းမာရှင်လမ်းပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ။